နာဇီဂျာမနီတွေကိုအောင်နိုင်တဲ့85နှစ်မြောက်နှစ်ပတ်လည်နေ့ကိုရုရှားကစနေနေ့မှာကျင်းပပါတယ်။ဒါပေမဲ့ရုရှားမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်ပွားမှုအခြေအနေကတိတ်ပြီးဆိုးလာနေတာမို့အခမ်းအနားကိုကြီးကြီးကျယ်ကျယ်မလုပ်နိုင်ခဲ့ပါဘူး။ရုရှားမှာ24နာရီအတွင်းဒီယောဂအကူးဆက်ခံရသူက1000ကျော်ရှိခဲ့တယ်လို့စနေနေ့ကအစိုးရကထုတ်ပြန်လာကြောင်းအခုဆိုအကူးဆက်ခံရသူဟာ2000နီးပါးရှိသွားပြီဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲနေတိုင်းလိုလိုတနေ့ကိုအကူးဆက်ခံရသူ1000ကျော်ရှိနေတာဖြစ်ပြီးအခုဆိုကမ္ဘာမှာပြင်းစမမြောက်အများဆုံးဖြစ်သွားတာပါ။မော်စကိုရင်းပြင်းကြီးမှာကျင်းပမဲ့နာဇီဂျာမနီအောင်ပွဲနေ့ချီတက်ပွဲကိုတော့ရုရှားကဖျက်သိမ်းခဲ့ပါတယ်။ဒါပေမဲ့အင်္ဂလိပ်ချင်းဘယ်လာရုစ်နိုင်ငံကတော့ပွဲကြည့်ပရိသတ်တွေနဲ့အတူထောင်နဲ့ချီတဲ့စစ်သားတွေချီတက်ပြီးအောင်ပွဲနေ့ကိုခံကနာနာကျင်းပခဲ့ပါတယ်။ကမ္ဘာမှာဒီယောဂပိုအကူးဆက်ခံမှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာတော့ကာယောဂါဖြစ်ပေါ်တဲ့အစောပိုင်းကာလမှာဝယ်လို့မရခဲ့တဲ့တကူရေးကာကွယ်ပစ္စည်းတွေနဲ့လိုအပ်တဲ့ဆေးတွေကိုတိုးပြီးထုတ်ဖို့အတွက်ဒီနယ်အုပ်ချုပ်ရေးမှူးတချို့ကကြိုးပမ်းနေကြပါတယ်။ဂျာမနီနဲ့တောင်ကိုရီးယားနိုင်ငံတွေမှာယောဂါကူးဆက်မှုထိန်းချုပ်တဲ့ကန့်သတ်မှုတွေစပြီးဖြေလျှောက်ပေးနေမှာပဲထပ်ပြီးတော့ဖြစ်ပေါ်လာတာတွေ့ရတဲ့အတွက်ဒီကာယောဂါနောက်တစ်ချော့ပြန်ပြီးဖြစ်ပေါ်လာမှာကိုစိုးရိမ်နေကြတာပါ။ကိုရိုနာဗိုင်းရပ်စ်ယောဂါကူးဆက်ခံရသူဟာစနေနေ့မှာကမ္ဘာတစ်လုံးမှာ၄သန်းနီးပါးနဲ့ဒီဆုံးရသူက 28,600 ကျော်ရှိပြီးအမေရိကန်နိုင်ငံမှာတော့ 9,900 ကျော်တည်ဆုံးကြောင်း John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။